ဒီလိုမျိုးနိုင်ငံတွေအနေနဲ့မြန်မာနိုင်ငံကခိုးလွန်ခွင့်တောင်းခံသူတွေကိုအတင်းကျပ်နေရပြန်ဖို့တာသူတို့အတွက်အသက်အန္တရာယ်ရှိတဲ့အတွက်ချက်ချင်းရပ်ပစ်ဖို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာဖွဲ့ UNHCR ကအရေးပေါ်ပန်ကြားလိုက်ပါတယ်။မြန်မာအင်းနီးချင်းနိုင်ငံတွေဟာ2021 February ကစပြီးသူတို့နိုင်ငံတွေမှာနိုင်ငံရေးခိုးလွန်ခွင့်လျှောက်ထားသူတွေဒုက္ခသည်တွေကိုမြန်မာနိုင်ငံစီကိုအတင်းပြန်ဖို့နေဆိုတဲ့သတင်းတွေကြောင့်ကုလသမဂ္ဂကအထူးစိုးရိမ်ကြောင်းနဲ့ဒီဒုက္ခသည်တွေကိုအကန့်အသတ်မရှိချုပ်နှောင်တာတွေမလုပ်ဖို့အပါဝင်ဆက်ပြီးအကာအကွယ်ပေးကြဖို့ပါထပ်လောင်းတောင်းဆိုလိုက်တာပါ။ရေးတဲ့အရာရှိအောင်တချို့ပြန်ခိုးလွန်ခွင့်ရဖို့ကြိုးစားပန်းနေသူတွေအပါအဝင်မြန်မာနိုင်ငံသားတွေကိုမလေးရှားကဒီလာဆန်းမှာပဲနေရပြန်ပို့လိုက်ကြောင်းသတင်းတွေထွက်ခဲ့ပြီးတဲ့နောက် UNHCR ထုတ်ပြန်ချက်ပေါ်ထွက်ခဲ့တာပါ။မလေးရှားကနေရပြန်ပို့ခံရသူတွေထဲမှာမြန်မာနိုင်ငံပြန်ရောက်ချိန်မှာပဲအဖမ်းခံရသူတွေရှိနေတယ်လို့လည်းသတင်းတွေထွက်နေပါတယ်။UNHCR ကတော့မြန်မာနိုင်ငံမှာအရက်သားတွေပေါ်မှာအကြမ်းဖက်မှုတွေဆက်ရှိနေတယ်လို့နေဆက်စီတာတွေမှာတိုင်းဒေသလက်နက်ကင်တွေနဲ့မြန်မာတပ်တို့ကြားတိုက်ပွဲတွေကြောင့်နေဆက်ကျော်ဖြတ်ထွက်ပြေးနေကြရတာဖြစ်ပြီးတော့ဒီဒုက္ခသည်တွေကိုဒေသရင်းနိုင်ငံတွေကနေနေခွင့်ပြုဖို့ခေလွန်ခွင့်ပေးဖို့အတင်းပြန်မဖို့ပဲနဲ့အကာအကွယ်ပေးဖို့လိုတယ်လို့လည်းပြောပါတယ်။ပြည်ပရောက်နေပြီဖြစ်တဲ့မြန်မာနိုင်ငံသားတွေကသူတို့ကနိုင်ငံတကာအကာအကွယ်ပေးဖို့တောင်းခံလာရင်လည်းနိုင်ငံအားလုံးအနေနဲ့အတင်းကျပ်ပြန်ဖို့ခွင့်မရှိတဲ့နိုင်ငံတကာလိုက်နာရမယ့်ဥပဒေအတိုင်းလိုက်နာဖို့လည်းတတိပေးထားပါတယ်။